စ်တပ်ကပြင်းထန်နှိမ်နှင်းခဲ့တဲ့လှိုင်းတရားမြို့နယ်နဲ့တခြားဒေသတွေမှာလက်နက်မဲ့အရပ်သားတွေကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကမကြာခဏဆိုသလိုညဘက်တွင်မှာပါရရက်ဆက်ဆက်အကြမ်းဖက်နှိမ်နှင်းနေတာတွေဟာတရဲဘောကြောင့်ပြီးလူကျင်ဝင်နဲ့မညီတဲ့လုပ်ရက်တွေဖြစ်တယ်လို့အမေရိကန်ပြည်ထောင်စုဗြိတိန်မြန်မာနိုင်ငံဆိုင်ရာဥရောပသမ္မတရုံးနဲ့ဥရောပသမ္မတအဖွဲ့ဝင်၉နိုင်ငံကမြန်မာနိုင်ငံဆိုင်ရာသံမတ်ကြီးတွေကဒီကနေ့ပြောဆိုလိုက်ပါတယ်မြန်မာပြည်သူတွေပေါ်အကြမ်းဖက်လှုပ်ရအလုံးရပ်တန့်ဖို့ဖမ်းဆီးထားသူတွေအကုန်လုံးပြန်လွတ်ပေးဖို့စစ်အုပ်ချုပ်ရေးအမိန့်နဲ့တနိုင်ငံလုံးတိုင်းတာနဲ့နိုင်ငံတော်အရေးပေါ်အခြေအနေကြေညာထားတာတွေကိုရုပ်သိမ်းပေးဖို့ဆက်သွယ်ရေးကန့်သတ်ထားတာတွေပယ်ဖျက်ပေးဖို့ဒီမိုကရေစီနီးကျရွေးကောက်တင်မြှောက်ထားတဲ့အစိုးရကိုအာဏာပြန်လည်အနံ့ဖို့မြန်မာစစ်တပ်ကိုတောင်းဆိုကြောင်းလည်းတာမတ်ကြီးတွေရဲ့ပူတွေထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှမ်းပြည်နယ်အောင်ပန်းမြို့မှာစစ်အာဏာရှင်စန့်ကျင်ရေးဒီကနေ့စန္ဒပြပွဲကိုဖြိုခွဲနှိမ်နှင်းမှုအတွင်းအ ਨੇ ဆုံး၈ဦးသေဆုံးခဲ့ပြီးဒဏ်ရာရသူ၁၀ဦးထက်မနည်းရှိခဲ့တယ်လို့မျက်မြင်တဦးက POA ကိုပြောပါတယ်။ကိုယ်တိုင်တွေ့ခဲ့ရသူမြို့ကနောက်တဦးကလည
်းကျွန်တော်မျက်စိရှိပထမဆုံးဝါနဲ့ဖြစ်တော့နှစ်ယောက်ပြီ။အဲဒီနှစ်ယောက်ကတော့ကျွန်တော်စိတ်မရှိနိုင်ဘူး။မြို့ထဲမှာကျွန်တော်ထွက်ကြည့်တဲ့အိမ်မှန်စီလက်မှန်ကိုသူတို့ပြစ်သွားတယ်ပြီးတော့လမ်းမပေါ်မှာတခုခုကျွန်တော်ရေပုံးတွေပါချလာဆိုရင်သူရေပုံးရိုက်ခွဲသွားတယ်။အဲဒီဒုတိယတစ်ခေါက်ကိုစမစပ်ပြပြတဲ့ချိန်မှာတော့သူပေါ်လူစားရင်းနဲ့မြို့ထဲမှာကိုလုံးလိုက်ထူပါတော့တယ
်။ဒီကနေ့တောင်ကူလာရှုမြင်းချံစကိုင်းမုံရွာဖာကန်မြိုင်မန္တလေးညောင်ဦးစတဲ့မြို့နယ်တွေမှာလမ်းလျှောက်တပိတ်တောင်တွင်းကြီးမြို့မှာတော့ညနေ၄နာရီဝန်းကျင်မှာဆိုင်ကယ်အစီး50လောက်နဲ့ပြတဲ့ဆိုင်ကယ်တပိတ်တွေရှိခဲ့ပြီးနိုင်ငံတော်ဝန်စစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေပုံစံအမျိုးမျိုးနဲ့ဆက်ရှိနေပါတယ်။ရန်ကုန်မြို့ကစစ်အာဏာရှင်စန့်ကျင်ရေးလှုပ်ရှားမှုတွေကိုစစ်တပ်ကနေရောညပါနှိမ်နင်းနေတာတွေဆက်လုပ်နေပြီးဒီကနေ့တာကိတာတပိတ်စစ်ကြောင်းဖြိုခွဲတာမှာလူ3ဦးထက်မနည်းဒဏ်ရာရခဲ့ပြီးဖမ်းဆီးခံရသူတချို့လည်းရှိခဲ့ပါတယ်။တောင်တကုံမြို့နယ်က22ရက်ကွက်မှာစန္ဒပြသူတွေကိုပြစ်ခတ်ဖမ်းဆီးလို့ညနေ9နာရီဝန်းကျင်မှာသေဆုံးသူတယောက်ရှိခဲ့ပါတယ်။မရန်ကုန်နဲ့တန်လျင်မြို့နယ်တွေမှာဒီကနေ့လူမဲ့တပိတ်တွေလှုပ်ခဲ့ကြပြီးတာမွေကမာရွတ်လှိုင်နဲ့စံချောင်းမြို့နယ်တွေမှာတော့လမ်းလျှောက်တပိတ်ထိုင်တပိတ်တွေဆင်နွှဲခဲ့ကြပါတယ်ရှင်။